Bangladesh မှာရောက်နေတဲ့ Rohingya ဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်ပို့ရေးကူညီတဲ့အနေနဲ့ Indonesia အစိုးရကအာဆီယံအဖွဲ့အစည်းကတဆင့်မြန်မာနိုင်ငံကို American Dollar 5,300 ကျော်လှူဒါန်းလိုက်ပါတယ်။ဒုက္ခသည်တွေအများဆုံးပြန်နိုင်ရေးအားလုံးကဝိုင်းဝန်းကြဖို့လိုအပ်တဲ့အကြောင်းကိုလည်းအလှငွေပေးအပ်ပွဲအခမ်းအနားမှာနိုင်ငံခြားရေးဝန်ကြီး Retno Masudi ကပြောသွားပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်။
ကမ်ပီနီမှာ2019ခုနှစ်ဩဂုတ်လအတွင်းတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေရဲ့နောက်ဆက်တွဲအဖြစ်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားခဲ့ကြတဲ့ဒုက္ခသည်တွေအများဆုံးနေရာပြန်နိုင်ရေးအတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအစိုးရတွေကဖိအားပေးပြောဆိုတာဘာသာရေးအရာကူညီထောက်ပံ့တာတွေလှုပ်ဆောင်နေကြတာမှာဒေသရင်းအာဆီယံအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့အင်ဒိုနီးရှားအစိုးရကလည်းဒုက္ခသည်တွေနေရာပြန်ရေးကိုအထောက်အကူပြုစီမဲ့ရန်ပုံငွေတွေကူညီလာနေတာပါဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ရိုဟင်ဂျာမွတ်စလင်တွေနေရာပြန်ရေးကိုအထောက်အကူပြုစီရေးအတွက်ရည်ရွယ်ပြီးကမ္ဘာမှာအစ္စလမ်ဘာသာဝင်အများဆုံးနေထိုင်တဲ့အင်ဒိုနီးရှားနိုင်ငံကအမေရိကန်ဒေါ်လာ 5,300 ကျော်ကိုအာဆီယံအဖွဲ့ကြီးကတဆင့် Grand Aid Agreement for Myanmar ဆိုတဲ့အစီအစဉ်နဲ့မြန်မာနိုင်ငံကိုလှူဒါန်းလိုက်တာပါဒီဇင်ဘာ20ရက်နေ့ကဂျကာတာမြို့မှာပြုလုပ်တဲ့ရန်ပုံငွေပေးအပ်ပွဲအခမ်းအနားကိုအင်ဒိုနီးရှားဘာသာရေးဝန်ကြီးဌာနကညွှန်ကြားရေးမှူးတဦးဖြစ်သူ Lucky Elfriman နဲ့အာဆီယံလက်ထောက်အတွင်းရေးမှူးချုပ် Aram Michael Tanero နှစ်ဦးကအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီး Retno Masudi နဲ့အာဆီယံအတွင်းရေးမှူးချုပ်လင်ဂျော့ခွိုင်တို့၂ဦးရဲ့ရှေ့မှောက်မှာလက်မှတ်ရေးထိုးခဲ့ကြတာပါမြန်မာနိုင်ငံကရိုဟင်ဂျာပြည်ပခန့်ဖြေရှင်းရေးအတွက်အာဆီယံဟာအရေးပါတဲ့အခမ်းအနားမှာရှိနေကြောင်းအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရက်ဒနိုမာဆူဒီကလက်မှတ်ရေးထိုးတဲ့အခမ်းအနားမှာပြောပါတယ
် We need to work harder collectively to make the repatriation
ဒုက္ခသည်တွေအများဆုံးနေရပြန်နိုင်ရေးအတွက်ကျမတို့အားလုံးဝိုင်းပြီးစူးစမ်းလှုပ်ဆောင်ကြဖို့လိုပါတယ်ဒေတာရင်းလုံခြုံရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်တာမှာအာဆီယံရဲ့အရေးပါမှုကိုအထူးထင်ရှားစေဖို့လူမှုရဲ့တာယာဝါပြောမှုအတွက်အာဆီယံရဲ့ပါဝင်လှုပ်ဆောင်မှုကိုပြသဖို့ရာအာဆီယံအနေနဲ့ဒီကိစ္စကိုဖြေရှင်းရေးဟန်ချက်ညီပိုအားဆိုင်လှုပ်ဆောင်ဖို့ကလွဲလို့တခြားရွေးချယ်စရာမရှိပါဘူ
းအခုလိုရမုံငွေကူညီတာဟာပြီးခဲ့တဲ့လကဘန်ကောက်မြို့မှာပြုလုပ်တဲ့အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုပြောဆိုထားတဲ့ရိုဟင်ဂျာဒုက္ခသည်အကြတဲ့ကိုဖြေရှင်းတာမှာအကူအညီပေးမယ်ဆိုတဲ့အစိုးရရဲ့ဂရီကဝတ်ကိုအကောင့်ထဲဖော်တာဖြစ်တယ်လို့ဝန်ကြီးမာဆူဒီကပြောပါတယ်။အာဆီယံတွင်းမှုချုပ်လင်ဂျော့ခွာကလည်းတရံမုံငွေကဒုက္ခသည်တွေနေရာပြန်ရေးနဲ့အဲ့ဒီဒုက္ခသည်တွေအတွက်ရခိုင်ပြည်နယ်အတွင်းပြန်လည်ထူထောင်ရေးလှုပ်ဆောင်နေတဲ့မြန်မာအစိုးရကိုအထောက်အကူပြုစေမယ်လို့လက်မှတ်ရေးထိုးပွဲအခမ်းအနားမှာပြောပါတယ
်။ This mind today's agreement will enhance trust and confidence in ASEAN's efforts.
အခုလိုရံမုံငွေရရှိတဲ့အတွက်ရခိုင်ပြည်နယ်ထဲမှာဖြစ်နေတဲ့စာနာမှုဆိုင်ရာအခက်အခဲတွေဖြေရှင်းရေးလုပ်ငန်းတွေမှာအာဆီယံရဲ့ဆောင်ရွက်မှုတွေပေါ်ယုံကြည်မှုပိုပြီးရရှိလာစေမှာဖြစ်ပါတယ်
။ဒီရမုံငွေဟာအာဆီယံနဲ့အဖွဲ့ဝင်နိုင်ငံတစ်ခုချင်းစီအကြားတိကျရရှိထားတဲ့သဘောတူညီချက်အရအာဆီယံအဖွဲ့ဝင်နိုင်ငံတစ်ခုကပထမဆုံးအကြိမ်ပေးတဲ့ရမုံငွေဖြစ်ပါတယ်။အခုလိုအာဆီယံအဖွဲ့ကတဆင့်ရမုံငွေထပ်ပနာပြီးအင်ဒိုနီးရှားအစိုးရကရခိုင်ပြည်နယ်အတွင်းစေယုံတလုံးတိဆောက်ပြီးမြန်မာအာဏာပိုင်နေထံကိုလွှဲပြောင်းပေးအပ်ပြီးလည်းဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေနေရာပြန်လာနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်နေသလိုဒီပတိပခါကိုဖြည့်ရှင်းတာမှာအာဆီယံရဲ့ကူညီပံ့ပိုးမှုကိုအလင်းအင့်တဲ့လို့အတိအမှတ်ပြုထုတ်ဖော်ပြောဆိုလို့ရှိပါတယ်ခင်ဗျာ